ကမ္ဘာတဝန်းခံစားနေရတဲ့ရာသီဥတုပြောင်းနေတဲ့ဒဏ်ကိုမြန်မာနိုင်ငံမှာဘယ်အတိုင်းဒါထိခံစားရနိုင်လဲဆိုတော့ Eco Dev လို့ခေါ်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ကဒါရိုက်တာဦးဝင်းမျိုးသူကဒီတစ်ပတ်မှာပြောပြပေးပါပါ
ထောင်ကို2010တုန်းကမြို့သားအစည်းအဝေးကစားပြုစုရေးစီမံကိန်းဆိုတာလုပ်တယ်လေ။ကမ္ဘာရာသီဥတုပြောင်းလဲခြင်းညီလာခံရဲ့အစိတ်ပိုင်းတစ်ခုအနေနဲ့ဗမာပြည်မှာကောင်းထည်ဖို့တဲ့ကိစ္စပေါ့နော်။အဲဒါမှဗမာပြည်မှာရာသီဥတုဘာတွေပြောင်းလဲမလဲဆိုတာကိုတက်ဆိုင်ရာမိုးလေဝသပညာရှင်တွေပေါ့ပေါင်းပြီးလေ့လာတာပေါ့။ကျွန်တော်တို့ကတော့အဲဒါမှတော့အကြံမြင်ကတော့ဒီပညာပေးရပါပဲ။အဲ့တော့အဲ့ဒီလေလာကြရအဓိကအားဖြင့်ဗမာပြည်မှာနောက်လာမယ့်နှစ်30တွင်မှာနေရာတော်တော်များများမှာပူချိန်နေ1 degree centigrade လောက်တက်လာမယ်နောက်တစ်ခုကချို့နေရာတွေမှာမိုးများပြီးတော့ချို့နေရာတွေမှာမိုးနှဲသွားမယ်ပေါ့ဥမာ AOD တန်းလောက်မျိုးမှာမိုးနှဲပြီးချို့နေရာတွေမှာမိုးများသွားမယ်ပေါ့အဲဒါမှာပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတဲ့တွေ့ရှိချက်ကပါလဲဆိုတော့ဒီမုတ်တုံရာဒီဥတုပေါ့နော်မုတ်တုံကာလကကျွန်တော်ရေပောင်း145ရက်ကနေပြီးတော့105ရက်ထိလျှော့သွားမယ်ရက်40လောက်ပျောက်သွားတဲ့သဘောပေါ့နော
်ဟုတ်ကဲ့ဆရာဒီလိုမျိုးပြောင်းလဲပုံတွေကိုဆရာတို့ဘယ်လိုပုံစံမျိုးနဲ့လေ့လာပါလဲဆရာ
။အော်အဓိကကတော့ကျွန်တော်တို့ကဒီအဲဒီ National Communication Project လို့တော့သက်ဆိုင်ရာလုပ်ငန်းဖွဲ့တွေဖွဲ့ရတယ်လေ။ Climate Scenario Analysis လို့ခေါ်တာပေါ့နော်။ဒီ Climate ဘာတွေဖြစ်မလဲဆိုတာကိုဒီ Computer Modeling တွေလုပ်တာပေါ့။အဲဒါကတော့ဒီ Mozilla ပညာရှင်တွေအဓိကပါတယ်။သူတို့ကောက်ယူထားတဲ့နှစ်30စာပေါ့လေ။ဒီကိန်းဂဏန်းတွေကိုပြန်ပြီးလေ့လာတဲ့အခါမှာကျွန်တော်ဆွမ်းအောင်ပြောတဲ့တွေ့ရှိချက်ကိုသူတို့တွေ့တယ်ပေါ့နော်။
ခုလိုမျိုးပေါ့နော်မြန်မာပြည်မှာရာသီဥတုပြောင်းလဲတဲ့ဒဏ်ကိုအဓိကဘယ်နေရာတွေမှာခံစားဖို့ရှိပါလဲဆရာ
ကျွန်တော်တို့ကဒီရာသီဥတုပြောင်းလဲခြင်းဖြစ်လာရင်ဘယ်နေရာတွေက vulnerable ပို့ဖြစ်မလဲပေါ့နော်အကာအကွယ်မဲ့မလဲဆိုတာကိုလည်းသုံးသပ်တယ်ပေါ့ရာသီဥတုတစ်ခုပြောင်းလဲလာရင်ကျွန်တော်တို့အဓိကခံစားရမယ့်ကဏ္ဍကြီး၅ရပ်ရှိတယ်ပေါ့နော်ပထမချက်ကဆန္ဒရိတ်ကထုတ်လို့ရင်းမှာခံစားရမယ်နံပါတ်1ဟိုရေရရှိရေးကိစ္စရတယ်မှာခံစားရမယ်နံပါတ်3တဘာဝဘေးအန္တရာယ်ကြာတာတွေခံစားရမယ်နံပါတ်4ပြည်သူ့ကျန်းမာရေးမှာကျွန်တော်ခံစားရမယ်နံပါတ်5နော်တစ်တော့နဲ့ကျွန်တော်တို့ဇီဝမျိုးကွဲထိန်းသိမ်းရေးတွေမှာခံစားရမယ်ပေါ့နော်ဒီခံစားရမယ့်၅ခုပေါ်မှာသက်ဆိုင်ရာကျွမ်းကျင်ပညာရှင်တွေကနေပြီးတော့ပြန်ပြီးဒီအမှတ်ပေးတာပေါ့နော်ဗမာပြည်ရဲ့ပြည်နယ်နဲ့တိုင်းစလေးခုမှာပဲပြည်နယ်တွေကတော့ပို့ပြီးတော့အကာအကွယ်မဲ့နိုင်လဲပေါ့ဒီလိုရာသီဥတုပြောင်းလဲခြင်းဖြစ်တဲ့အတွက်ကျွန်တော်တွေ့ရှိကြတာကျွန်တော် AR တိုင်းကတော့နံပါတ်1ပေါ့နံပါတ်2ကတော့ကျွန်တော်ရခိုင်ပေါ့နော်3ကတော့ရန်ကုန်ပေါ့နောက်နံပါတ်4ကတော့ကချင်ပြည်နယ်ပေါ့အဲ့ဒီ1 2 3လေးတော့ကျွန်တော်မှတ်မိပါတယ်ဆိုတော့ဒီ data တွေကပို့ပြီးတော့ရာသီဥတုပြောင်းလဲခြင်းတန်တီခံရမယ်ဖြစ်လာရင်တော့လဲဆောင်အောင်ပြောရဲခန္ဓာကြီး9ရပ်မှာလဲသွားထိနိုင်မယ်ဆိုတော့နိုင်ငံတော်ကနေပြုစုထားတဲ့အစီအကံခန်းစားရဲ့တွေ့ရှိချက်ပါပဲ
ဟုတ်ကဲ့ဆရာ AR တိုင်းမှာလူဦးရေအထူးတက်ဆုံးပါဆရာလူတွေအများဆုံးနေပါတယ်ဒီနေရာဒီရာသီဥတုပြောင်းလဲတဲ့ဒဏ်ကိုအဓိကတရိုက်ခံစားရမယ်ဆိုတော့နိဆရာတို့ချိုးတင်ကာဝယ်မှုတွေရောလုပ်လို့ရပါသလားဆရာ
ဒီရာသီဥတုပြောင်းလဲလာတဲ့ဆိုရင်တော့ကျွန်တော်တို့ကလုပ်ငန်းရဲ့ကြီးနှစ်ရက်လောက်ရတာပေါ့နော်ဒီရာသီဥတုနဲ့လိုင်ဖ်ရောညီထွေဖြစ်အောင်လုပ်တဲ့ကဏ္ဍတစ်ခုရှိလို့နောက်တစ်ခုကဒီရာသီဥတုဒီထက်ပိုပြီးတော့မဆိုးဝါးတော့အောင်လို့လုပ်တဲ့လုပ်ငန်းစဉ်ရှိတယ်ပေါ့ adaptation and mitigation ပေါ့နော်အဲ့တော့ဒီလုပ်ငန်းတွေကလောက်ရပါတယ်ဒီ adaptation ပေါ့လိုင်ရောညီထွေဖြစ်အောင်လုပ်ကင်တဲ့အပိုင်းဆိုရင်တော့နိုင်ငံတော်ကနောက်ထပ် climate change project တစ်ခုရှိတယ်အဲ့ဒါကတော့ NAPA လို့ခေါ်ပါတယ် National Action Plan for Adaptation ပေါ့သူအမျိုးသားအဆင့်လိုင်ရောညီထွေပြောင်းလဲမယ်စီမံချက်ကိုသူတို့ဆွဲတယ်ပေါ့အဲ့ဒါမှာစိုက်ပျိုးရေးကြပါလို့မလဲဟိုရေရရှိရေရပါလို့မလဲဒီလိုမျိုးတင့်တော်တဲ့ဟိုဦးစားပေးလေးတွေတော့သူတို့ထည့်ထားတာရှိတယ်ပေါ့အဲ့ဒါမှာကျွန်တော်ကတော့အဓိကအားဖြင့်ဆိုရင်တော့အော်ဗမာပြည်မှာအဓိကနားလည်နေတာကဒီဘာဘာဘေးအန္တရာယ် short ချရင်လုပ်ငန်းစဉ်ကိုများသောအားဖြင့်ဦးစားပေးတာများတယ်ပေါ့ဒါမှန်ပါတယ်ဒါပေမဲ့ဟိုဒီဘာဘာဘေးအန္တရာယ်ကို short ချတဲ့ပြင်နောက်အရေးကြီးတဲ့လုပ်ငန်းစဉ်တစ်ခုကဒီ climate resilient agriculture ပေါ့ရာသီဥတုနဲ့လိုင်ရောညီတွေဖြစ်မဲ့စိုက်ပျိုးရေးမူဝါဒတွေစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်ရေးတွေကိုလှုပ်ဖို့လိုပါတယ်အဲပိုင်းလေးမှာတော့နည်းနည်းလေးအားနည်းနေလားလို့ကျွန်တော်ခံစားမိတယ်ပေါ့နော်ဘာလို့လဲဆိုတော့ဆောင်းပြောလို့မုတ်တုံကတိုးသွားတယ်ဆိုတော့အဲ့ဒါကိုသတိမပြုမိသေးတဲ့တောင်သူကသူတို့ငကိုဆိုင်နေကြတိုင်းမြေကိုပြုတ်ပြင်းမယ်သူမျောလင့်ထားတာကမေလလည်လောက်ဆိုရင်မိုးရောက်လာမယ်အဲ့ဒါဆိုရင်သူဟိုပြိုးထားတဲ့နှမ်းလေးတွေပဲလေးတွေစပါးအစားရှိနေမှာပေါ့နော်သူတို့ဒါဆိုင်ပြုတ်လို့ရမယ်ထင်တယ်တကယ်တမ်းကျတော့အဲ့တိုင်းဖြစ်မလာဘူးမိုးတုံကနောက်ကျတယ်အဲ့တော့တောင်သူတွေအာမိုးမလာလို့နောက်တစ်ခါပြန်ကျဲရပြန်ပြီဆိုတာကနေရာတိုင်းမှာကိုကျွန်တော်ကြားနေရတယ်အေယာဝတီတိုင်းမှာလည်းကြားရတယ်အညာမှာလည်းကြားရ ့ဒီတိုင်းပဲမုတ်တုံကလည်းတူသွားတဲ့ခါကျတော့စွန်းလို့မိုးနှောင်းတီးနှံနေဆိုင်တဲ့ခါကျတော့လည်းရေလိုတဲ့ချိန်ကျတော့သူတို့စိုက်ထားတဲ့တီးနှံလေးတွေကတီးမယ်ဖူးမယ်ဖြစ်တဲ့ချိန်မှာရေကပြတ်သွားပြီမိုးရေကပြတ်သွားပြီပြတ်သွားပြီဆိုတော့သူတို့တီးနှံထွက်နှုံးနေတာသူတို့ထင်လို့မရတာတွေလည်းဖြစ်ကြတယ်ပေါ့အဲ့တော့အဲ့ဒါတွေကဒီစိုက်ပျိုးရေးမှာကြီးကြီးမားမားကိုလာထိကြတော့ကျွန်တော်တို့ကခုထဲကပြင်ထားဖို့လိုတာပေါ့ဘာလို့စိုက်ပျိုးရေးတစ်ခုစနစ်တစ်ခုကိုပြုပြင်ပြောင်းလဲမယ်ဆိုရင်အနည်းဆုံးကျွန်တော်တို့က9နှစ်10နှစ်လောက်ရင်းနှီးမြှုပ်နှံဖို့လိုတာပေါ့အဲ့ဒါတွေမလုံးမရင်တော့စားနပ်ရိက္ခာနဲ့ပတ်သက်တဲ့ပြဿနာတွေကနိုင်ငံနဲ့အနှံကြုံတွေ့ရတဲ့အနေရရှိတာပေါ့ဗျာ
မြန်မာနိုင်ငံမှာဒီပြည်သူလူထုဘက်ကဘာတွေသိထားဖို့လိုပါလဲရှာ
ရတော့ဆက်ပြီးစိုးမသွားဖို့ဆိုရင်တော့တတော်တွေမပြုံးသေးဘူးပေါ့နော်အရေးတကြီးလိုအပ်တယ်ဗမာနိုင်ငံတတော်ပြုံးနေမှုကလည်းမြင့်တာ哦နောက်တစ်ခုကရာတူတူပြောင်းသွားလို့ဆိုရမလို့စိုက်ပျိုးရေးတွေခက်ခဲရှိမယ်ရေရရှိရေးတွေခက်ခဲရှိမယ်ဆိုရင်အဲ့ဒါတွေကိုရင်ဆိုင်နိုင်မှုပြင်ထားရမယ်အဲ့တော့ဘာလို့ရမလဲဆိုတော့ကြေးရွာတွေမှာဒီရာတူတူနဲ့ပတ်သက်တဲ့အသိအမြင်ဗဟုသုတတွေတိုးပေါင်းအောင်လို့လုပ်လို့ရပါဘောနော်ဒေသဆိုင်ရာအာဏာပိုင်တွေနဲ့ဟိုပူးပေါင်းပြီးတော့ခြေခြေပဲမှန်လို့ရတယ်နားနံပါတ်၁ချက်အဲ့လိုလုပ်ပြီးပြီဆိုရင်လေသူဒေသဆိုင်ရာရွာတွေလိုက်ဘယ်လိုမျိုးအကောင်းဆုံးပြင်ဆင်ထားမလဲဆိုရင်ကြေးရွာစီမံချက်တွေလိုတယ်ဒီကြေးရွာစီမံချက်တွေကိုပေါင်းစုပြီးလိုက်ရင်မြို့နယ်စီမံချက်တွေရမယ်ပေါ့ဒီမြို့နယ်စီမံချက်ကိုကောင်ထက်ဖို့ငွေလိုတာပေါ့နော်ငွေမရှိဘဲနဲ့ဘာမှမကောင်ထက်ဖို့လို့မရတာအဲ့ဒါကြောင့်ရင်တက်ဆိုင်ရာဆိုအားလည်းဒီလိုမျိုးအောက်ခြေရာဆလာတဲ့ပြည်သူလူထုရဲ့စီမံချက်လေးတွေကောင်ထက်ဖို့နိုင်ဖို့ရန်ပုံငွေတွေဘတ်ဂျက်ချထားတာလေးလှုပ်လို့ရပေါ့ဥမာဖိလစ်ပီးမှာဆိုရင်ဒါ people survival fund ဆိုတာကိုသူတို့ကဥပဒေရကိုချပေးတယ်ပေါ့နော်ဆိုလိုတာကဒီ bottom up process ပေါ့ဗျာအောက်ခြေကနေပေါ်တက်လာဖို့လို့မယ်လက်ရှိမြမပြည်နေသားကတော့ top down ပေါ့ထက်ခါနေပြီးတော့ကောင်းနေတင့်တော်တဲ့ဟာလေးကိုချပေးတဲ့ခါကျတော့တခါလေကျတော့အောက်ခြေရဲ့လိုအပ်ချက်လေးနဲ့လွဲနေတာလေးတွေအောက်ခြေရဲ့ပြည်သူလူပူပေါင်းပေါင်းအားနေနေရလေးတွေတွေ့ရတယ်ပေါ့အဲ့တော့ဒီနှစ်ခုကိုတော့ပေါင်းကူးဖို့လိုတာပေါ့နာပါနဲ့လာပါပေါ့လာပါဆိုတာတော့ local initiative ပေါ့နာပါဆိုတော့ national initiative ပေါ့ဒီနှစ်ခုကိုကျွန်တော်တို့တရားထိုးဖို့လိုတယ်ပေါ့နော်ဒီနှစ်ခုပေါင်းဆက်မှာပဲဒီရာသီဥတုပြောင်းလဲမှုစိန်ခေါ်မှုကိုကျွန်တော်တို့ပြင်ဆင်နိုင်မယ်ပေါ့
ဆရာဦးဝင်းမျိုးသူရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။